စီးရီးယားနဲ့အီရတ်နိုင်ငံတို့က IS Islamic စစ်ဆေးကြွားတွေကိုညွန်ပေါင်းတပ်တွေတိုက်ခိုက်နေနေရေကျိုးပန်းမှုတွေနဲ့ပတ်သက်လို့ဆွေးနွေးကြဖို့အတွက်အမေရိကန်သမ္မတဘရက်အိုဘားမားဟာနိုင်ငံတကာကာကွယ်ရေးအစ်စ်မြင့်အရာရှိတွေနဲ့ဒီကနေ့အင်္ဂါနေ့မှာတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်ဝါရှင်တန်မြို့တော်ပြင်ဘက်ကအန်ဒရူးစ်လေတဲ့အခြေဆိုင်စခန်းမှာပြုလုပ်မဲ့ဒီစည်းဝေးပွဲမှာတော့ညွန်ပေါင်းတပ်တွေရဲ့စစ်စင်ရေးမှာကြုံရတဲ့အခက်အခဲစိန်ခေါ်မှုတွေနဲ့ရှေ့ဆက်လှုပ်ဆောင်ရမယ့်ဗျူဟာတွေကိုဆွေးနွေးကြမှာဖြစ်တယ်လို့အမေရိကန်ပူရဲစစ်ဦးစီးချုပ်များအဖွဲ့ရဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးမာတင်ဒမ်စီရဲ့ပြောခွင့်ရသူကဆိုပါတယ်တူရကီအပါဝင်နိုင်ငံပေါင်း22နိုင်ငံရဲ့ကိုယ်စားလှယ်တွေတက်ရောက်ကြမှာဖြစ်ပါတယ်တချိန်ထဲမှာပဲတူရကီနယ်စပ်နဲ့နီးတဲ့ကိုဗာနီမြို့ကိုထိန်းချုပ်နိုင်ဖို့ကတ်စ်တိုက်ခိုက်ရေးသမားတွေနဲ့ IS စစ်သွေးကြွတွေအပြင်းထန်ဆက်ပြီးတော့တိုက်ပွဲဖြစ်နေပါတယ်။တင်းနှင်းလာနေညကစပြီးတော့အမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်တွေက IS ပြစ်မှတ်9နေရာကို၄ချောင်းကနေတိုက်ခိုက်ခဲ့တယ်လို့ဗြိတိန်အခြေစိုက်အစီးရီးယားစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။မြို့နယ်နီးတဲ့ဗျူဟာကျတောင်ကုန်းတစ်ခုကိုကတ်စ်တိုက်ခိုက်ရေးသမားတွေသိမ်းပိုက်လိုက်နိုင်ပြီးတော့ IS အဖွဲ့ရဲ့အမဲရောင်အလံကိုဖျောက်ချခဲ့တယ်လို့ဒေတာရင်းမှာရှိတဲ့တက်ကြွလှုပ်ရှားသူတွေကပြောပါတယ်ရှင်။